အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာဌာနက2022ခုနှစ်အတွက်နိုင်ငံအလိုက်လူ့အခွင့်အရေးဆိုင်ရာအစည်းအဝေးခန်းစားကိုဧပြီလ12ရက်နေ့ကထုတ်ပြန်လာမှာမြန်မာနိုင်ငံတွင်းဆိုးရွားလှတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်ရက်ဆက်ချမ်းကျုံမှုဆိုင်ရာတက်တည်တွေကိုကောက်ယူစူးစမ်းသုံးသပ်ပြီးဒီအချက်လက်တွေကိုတက်ဆိုင်ရာအဖွဲ့အစည်းတွေရရှိနိုင်အောင်ဆောင်ရွက်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအစည်းအခမ်းအနားထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောဆိုသွားပါတယ
် That provided a basis for my determination last month that Burma's military committed genocide and crimes against humanity against Rohingya.
လူ့အခွင့်အရေးအဖွဲ့တွေအပါအဝင်လွတ်လပ်ပြီးတမတ်တမတ်ချတဲ့အရင်းမြစ်တွေရဲ့အစီရင်ခံချက်တွေကျွန်တော်တို့ကိုယ်ပိုင်အချက်လက်ရှာဖွေမှုတွေပါဝင်တဲ့ဌာနရဲ့တိကျတဲ့မှတ်တမ်းပြုစုမှုဖြစ်ကြောင်းပြီးခဲ့တဲ့လအတွင်းမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ကြောင်းသူ့ရဲ့ဆုံးဖြတ်ချက်အတွက်လဲဒီမှတ်တမ်းပြုစုမှုကအခြေခံတစ်ခုဖြစ်ခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရက်သားတွေအကျဉ်းသားတွေနဲ့တခြားသူတွေကိုအာဏာသုံးပြီးတရားဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုဆိုင်ရာအစီရင်ခံချက်တွေအများအပြားရှိကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးခဲ့ရသူများအထောက်ထားတွေနဲ့တကွအစီရင်ခံစာမှာဖော်ပြထားပါတယ်။တချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဒါမှမဟုတ်လေအဖွဲ့ဝင်တွေဟာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းကိုလည်းအထောက်ထားတွေနဲ့အတူအမေရိကန်နိုင်ငံခြားရေးဌာနအစီရင်ခံစာကဖော်ပြထားပါတယ်ရှင်။